ကဲနောက်ဇရာကြည့်ရနောက်ဇရာကဝိတိပိုင်ပုဂ္ဂိုလ်အပြာဘုံပုဂ္ဂိုလ်ရအားလုံးဇရာပဲကြည့်ထားတော့เนาะဝိတိပိုင်ပုဂ္ဂိုလ်အပြာဘုံပုဂ္ဂိုလ်ရပုဂ္ဂိုလ်အပြာဆိုတဲ့ကြောင့်လောကကြီးမှာပုဂ္ဂိုလ်ဆိုတာဒီ32ဘုံမှာကျင်လည်နေတဲ့အပယ်လေးပုံသားလူနဲ့ပြမှာ32ဘုံသားအားလုံးကိုပုဂ္ဂိုလ်လို့ထည့်လိုက်တယ်ဟုတ်ပြီเนาะအဲ့တော့ပုဂ္ဂိုလ်ဆိုတာပုဂ္ဂလဆိုတဲ့ပါဠိကနေတွားခဲ့တာထားဆိုရဲ့အဲ့ဒီဇရာလေးကိုကြည့်ရမယ်လို့ပြောပါတယ်သို့တော်လဲဇရာမကြည့်ခင်ကြောက်တယ်မို့အရင်ကြည့်အလွတ်ကျက်မယ်အလွတ်တင်မယ်เนาะအဲ့တော့ပုဂ္ဂိုလ်လို့ပြောတဲ့အခါမှာပုဂ္ဂိုလ်ကိုခွဲခြားလိုက်တဲ့အခါမှာလောဘဒေါသမောဟအစရှိသည့်ဖြစ်ကိလေသာတရားတွေကိုလုံးဝမပယ်ရသေးတဲ့ပုဂ္ဂိုလ်တွေကိုပုထုဇဉ်ပုဂ္ဂိုလ်လို့သုံးတယ်။ဟုတ်ပြီနော်။လောဘဒေါသမောဟအစရှိတဲ့တရားတွေကိုပယ်ပြီးတဲ့ပုဂ္ဂိုလ်တွေပယ်နေစေပယ်ပြီးတဲ့ပုဂ္ဂိုလ်ကိုတော့အရိယာပုဂ္ဂိုလ်ရေလို့ပုဂ္ဂိုလ်ကိုနှစ်စားခွဲလိုက်တယ်။ရှင်းတယ်နော်။အဲ့ဒီမှာမှလောဘဒေါသမောဟတွေကိုကိလေသာတွေကိုပယ်တတ်နေစေဆိုပါဆိုရဲ့သောတပန်ဆိုရင်လောဘဒေါသမောဟတဲကလောဘလည်းမပယ်နိုင်သေးဘူးဒေါသလည်းမပယ်နိုင်သေးဘူးမောဟလည်းမပယ်နိုင်သေးတော့လေလောဘခေါင်းဆောင်ကြီးရဲ့နောက်လိုက်ဒိဋ္ဌိကိုပယ်လိုက်နိုင်တယ်မောဟခေါင်းဆောင်ကြီးရဲ့နောက်လိုက်ဝိသိကိစ္စကိုပယ်လိုက်နိုင်တော့သူသည်ပယ်တတ်စေပဲဒါပေမဲ့ပယ်ဖို့ကြံနေသေးတယ်တဂရာကံဆိုရင်ကြံနေတာကိုပေါအောင်လုပ်နိုင်တယ်အနာကံဆိုရင်လောဘဒေါသမောဟတဲကကာမရာဂကိုပယ်လိုက်နိုင်တယ်ဒေါသကိုပယ်လိုက်နိုင်တယ်ကြံနေသေးတယ်ယဟန္တာကြတော့အကုန်လုံးကိုပယ်ပြီးတဲ့အတွက်ကြောင့်အရိယာကိုနှက်စားခွဲလိုက်တယ်ပယ်တတ်နေစေကိုကျင့်စေလို့သုံးတော့တိခါလို့သုံးတယ်အားလုံးကိုပယ်ခြင်းကိစ္စပြီးပြီးသွားရင်အာတိခကျင့်ပြီးလို့သုံးတယ်သူဖတ်တဲ့အခါမှာတက်ခလို့မဖတ်ရအောင်တဝေလဲထိုကတ္တမျိုးဖတ်ယူဆက်သက်တန်ဖြစ်တဲ့အတွက်ကြောင့်တဝေထိုးနဲ့ကာကြီးသည်စာလုံးပေါင်းသွားပြောင်းသွားတော့တာရေးဆက်တာတိခါကွေခတိခလို့ဖတ်ရတက်ခလို့ဖတ်ရင်တဝေထိုးဖြောင်းနေလို့တေခလို့ဖတ်ရင်ကာကြီးပြောင်းနေလို့ဒါကြောင့်တိခဆိုတာမြန်မာလိုပြောရင်ကျင့်စေကျင့်စေဆိုတာဘာကိုကျင့်တာအာဟုသူလောဘဒေါသမောဟတွေကိုပယ်တတ်ဖို့ယင်ကြင့်ကြံအာထုတ်စဲပုဂ္ဂိုလ်ကိုတိက္ခာလောဘဒေါသမောဟတွေအကုန်လုံးကိုပယ်တတ်ပြီးသွားရင်ကြင့်ပြီးပယ်เสียဘာမှမရှိတော့တဲ့အတွက်ကြောင့်အတိက္ခာရှင်းတယ်နော်အဲ့တော့အတိက္ခပုဂ္ဂိုလ်ကြင့်ပြီးပုဂ္ဂိုလ်ဆိုတာဘယ်အဆင့်ကိုပြောလဲလို့ပြောရင်အရဟတ်တဖို့ကိုရပြီးရင်အတိက္ခာဟုတ်လားအရဟတဖို့ရပြီးရင်ဘာဖြစ်သွားလဲယဟန္တာဗောအရဟတဖို့ရပြီးယဟန္တာဖြစ်တဲ့အတွက်ကြောင့်အတိခဆိုတာအရဟတဖို့ရပြီးတဲ့ယဟန္တာပုဂ္ဂိုလ်ဒေကိုအတိခလို့သုံးမယ်ရှင်းတယ်နော်ယဟန္တာဖြစ်ပြီးသွားပြီးဆိုရင်လှုပ်เสียရကုသိုလ်ရအကုသိုလ်ပယ်เสียကြံသေးလားမပယ်เสียမကြံတော့တယ်လို့ပြုတ်ဝယ်ရကုသိုလ်ရောမရှိတော့ဒါကြောင့်အတိခယဟန္တာပုဂ္ဂိုလ်ဆိုတာဒီအရဟတ္တဖို့ပုဂ္ဂိုလ်ကိုခေါ်ပါတယ်ဒါကြောင့်အရဟတ္တဖို့ပုဂ္ဂိုလ်ဆိုတာအရဟတ္တဖို့ဆိုတာလေအရှိအတူကောက်ပြောတယ်အတိအကျပြောရင်အရဟတ္တဖို့အဆင့်ကိုရတဲ့အကိုက်ကိုအရဟတ္တဖို့လို့သုံးတယ်အရဟတ္တဖို့ပုဂ္ဂိုလ်ဒီသည်အကုသိုလ်မှန်သမျှကိုလည်းပယ်လိုက်နိုင်တယ်ပြုဝေရာကုသိုလ်ဘက်ကိုလည်းကျင့်အရဟတ္တမတ်တောင်ရပြီးသွားပြီဆိုနောင်တဖန်ကျင့်စရာရောရှိသေးလားကျင့်စရာလည်းမရှိပယ်စရာလည်းမရှိရဲ့အတွက်ကြောင့်သူတို့ကိုကျင့်ပြီးအတိခယဟန္တာပုဂ္ဂိုလ်လို့ခေါ်ရင်အရိယာပုဂ္ဂိုလ်တဲကအခုအရိယာပုဂ္ဂိုလ်ပေါင်းသည်မဲ့ပုဂ္ဂိုလ်၄ယောက်ဖို့ပုဂ္ဂိုလ်၄ယောက်ဆိုပြီး၈ယောက်ရှိတယ်လေဒါကြောင့်အရိယာပုဂ္ဂိုလ်၈ယောက်ထဲမှာအရဟတ္တဖို့သည်ကျင့်ပြီးတဲ့အာတိခဆိုရင်ရှေ့ရောက်သေးကတယောက်ကကျင့်ပြီးပြီဆိုရင်ကျင့်စေအာတိတိခသည်ဘယ်နှယောက်ကြံ900ယောက်အဲဒါကြောင့်တိခပုဂ္ဂိုလ်သည်900ယောက်ရှိတယ်ဟုတ်ပြီနော်တိခပုဂ္ဂိုလ်900ယောက်သည်ဘယ်ရာတွေလဲလို့ပြောရင်မက်ပုဂ္ဂိုလ်က4ယောက်ကဲဖို့ပုဂ္ဂိုလ်ကအဲ့ဖို့ပုဂ္ဂိုလ်3ယောက်ကအရဟတ္တဖို့ကယူပြီးပြီဆိုကျန်မက်ဖို့ကဘာဖို့ဖြစ်မလဲ ောက်ဖို့လို့တောင်းတာဒါကြောင့်မဲ့ပုတ်ကို၄ယောက်ကဲအောက်ဖို့ပုတ်ကို၃ယောက်ကဲကိုဘာလို့တောင်းလဲသစ်ခပုတ်ကိုလို့တောင်းတယ်ရှင်းနေနော်ဒါဆိုရင်အရိယာဆိုတာလောဘဒေါသမောဟတွေကိုပယ်တတ်နိုင်အောင်ကြိုးစားစေအခိုက်လေအရိယာဟုတ်လားကြိုးစားကြိုးစားတယ်ပယ်တဲ့လောက်လေပယ်ပြီးပြီပယ်ဖို့ကြံနေသေးရင်ကျင့်စေလို့တုံးတယ်အရိယာတွေထဲမှာအာဟုသူတွေအကုန်လုံးကိုပယ်ပြီးသွားတဲ့ယဟန္တာတွေကြတော့အတိခဆိုပြီးတော့အရိယာ၈ယောက်ကိုခွဲလိုက်ရင်အတိခပုဂ္ဂိုလ်ကတရားတိခပုဂ္ဂိုလ်9ယောက်ဆိုပြီးတော့အရိယာပုဂ္ဂိုလ်၈ယောက်ကိုအဲ့လိုခွဲလို့ရရှုပ်လားအဲအဲ့တော့အရိယာပုဂ္ဂိုလ်ပေါင်း၈ယောက်ကိုလွယ်လွယ်ပြောရင်မဲ့ပုဂ္ဂိုလ်၄ယောက်ဖို့ပုဂ္ဂိုလ်၄ယောက်မဲ့ပုဂ္ဂိုလ်၄ယောက်ကိုစာလို့ခန့်ခန့်လေးပြောတော့မက်ဂဒန်လို့သုံးတယ်ပေါ့ဖို့ပုဂ္ဂိုလ်ကိုဖလဒန်လို့သုံးတယ်ဟုတ်လားမက်ဂဒန်ဆိုတာမဲ့ဆိုတဲ့နေမက်ကဆိုသောနေရာဌာနကိုရောက်ရှိနေတဲ့အတွေ့အကြုံသူ့ကိုဘယ်လိုသုံးလဲဆိုမက်ကဌာနမဲ့ဆိုတဲ့ဌာနကိုရောက်ရှိနေတဲ့ပုဂ္ဂိုလ်ကိုမက်ဂဒန်ဒါကြောင့်မဲ့ပုဂ္ဂိုလ်၄ယောက်ကိုမက်ဂဒန်ဖလဆိုသောဖို့ဒီဟုသောဌာနကိုရောက်ရှိနေတဲ့ပုဂ္ဂိုလ်ကိုဖလဒန်ဖလဒန်လို့သုံးတယ်ဒါကြောင့်မက်ဂဒန်ဆိုရင်မက်ပုဂ္ဂိုလ်ဖလဒန်ဆိုရင်ဖို့ပုဂ္ဂိုလ်မက်က၄ဆင့်ရှိရင်မက်ပုဂ္ဂိုလ်က၄ယောက်ဖို့က40ရှိရင်ဖို့ပုတ်ကို4ယောက်မဲ့ပုတ်ကို4ယောက်ဖို့ပုတ်ကို4ယောက်ဘာအရိယာပုတ်ကို6ယောက်ဟုတ်ပြီနော်အရိယာပုတ်ကိုပေါင်းမိမြရှိသည်နီးလို့ပြောရင်6ယောက်ရှိတယ်အရိယာပုတ်ကို6ယောက်ကိုမျိုးအစားခွဲပါဆိုရင်မဲ့ပုတ်ကို4ယောက်ဖို့ပုတ်ကို4ယောက်ဘာအရိယာပုတ်ကို6ယောက်မဲ့ပုဂ္ဂိုလ်၄ယောက်ဖို့ပုဂ္ဂိုလ်၄ယောက်အရိယာပုဂ္ဂိုလ်၈ယောက်ကိုတိခအတိခခွဲပါဆိုရင်အရဟတဖို့ပုဂ္ဂိုလ်ကအတိခဖြစ်တဲ့အတွေ့မဲ့ပုဂ္ဂိုလ်၄ယောက်ကအောက်ဖို့ပုဂ္ဂိုလ်၃ယောက်ကဲသည်တိခပုဂ္ဂိုလ်9ယောက်ဒါကြောင့်အရိယာပုဂ္ဂိုလ်၈ယောက်ကိုမဲ့ဖို့အားဖြင့်ခွဲပါလို့ပြောရင်မဲ့ပုဂ္ဂိုလ်၄ယောက်ဖို့ပုဂ္ဂိုလ်၄ယောက်ဘောင်းအရိယာပုဂ္ဂိုလ်၈ယောက်အရိယာပုဂ္ဂိုလ်၈ယောက်ကိုတိခအတိခခွဲပါဆိုရင်တိခပုဂ္ဂိုလ်က9ယောက်အတိခပုဂ္ဂိုလ်က10ယောက်တိခပုဂ္ဂိုလ်9ယောက်ကိုရေတွက်၍ပြပါဆိုရင်မဲ့ပုဂ္ဂိုလ်က4ယောက်အောက်ဖို့ပုဂ္ဂိုလ်က3ယောက်ဘာတိခပုဂ္ဂိုလ်9ယောက်အတိခပုဂ္ဂိုလ်ကိုညွန်ပြပါလို့ပြောရင်အရဟတ္တဖို့ပုဂ္ဂိုလ်ရှုပ်သွားလားဒါဆိုရင်ဒီဟလာအရိယာပုဂ္ဂိုလ်ဆိုတာလောဘဒေါသမောဟအစရှိသောကိလေသာတရားတွေကိုပယ်တတ်စဲနဲ့ပယ်တတ်ပြီးလုံးဝမပယ်ရသေးတဲ့ပုဂ္ဂိုလ်တွေကိုပုထုဇဉ်လို့သုံးတယ်အဲ့တော့လုံးဝမပယ်ရသေးတဲ့ပုထုဇဉ်လို့ပြောရင်လူတွေကြီးလို့မထင်ပါနဲ့တဲ့အဲ့ဒီပုထုဇဉ်ဆိုတာလောဘဒေါသမောဟတွေမပယ်ရသေးတဲ့တတ္တဝါတွေကို32ပုံမှာကြည့်လိုက်မယ်ဆိုရင်လေတဲ့အပယ်လေးပုံကိုရောက်နေတဲ့ပုဂ္ဂိုလ်တွေဒီလဲလောဘဒေါသမောဟပယ်ပြီးလားတဲ့မပယ်ရသေးတော့အပယ်လေးပုံဒီဟုသောဒုဂရီပုံကိုရောက်နေပြီးတော့လောဘဒေါသမပယ်ရသေးတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားလူပုံနေနှက်ပြည်တွေတော့ရောက်နေပါရဲ့ပရိသန်တွေကကြိုးကန်စွန့်အားလာပြီးတော့လောဘဒေါသမောဟမပယ်ရသေးတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားဒါကြောင့်ပုထုဇဉ်ပုဂ္ဂိုလ်တွေကိုအမျိုးအစားခွဲလိုက်တဲ့အခါမှာတဲ့အပယ်လေးပုံဒီဟုသောဒုဂရီပုံကိုရောက်ပါတယ်တဲ့သူတို့ရဲ့အပယ်လေးပုံလို့ပြောတဲ့အတွက်ကြောင့်အပယ်လေးပုံသားတွေရဲ့ပဋိသင်္ဍိစိတ်ကိုပြောကြည့်ပါဦးအပယ်လေးပုံသားတို့သည်အာကုတလဝိဘေဥပိ္ပခာတန်တီရဏစိတ်နဲ့ပဋိသင်္ဍိနေတယ်ဆိုတော့ငရဲကြတဲ့ပုဂ္ဂိုလ်ဒရိစံပြိတ္တာအတူတကယ်တို့သည်အာကုတလဝိဘေဥပိ္ပခာတန်တီရဏစိတ်နဲ့နေတယ်ဆိုတော့သူတို့ရဲ့ပဋိသင်္ဍိစိတ်သည်ဟိတ်ဘဏပါရှင်လေအပယ်လေးပုံကိုကြနေတယ်လေဟလာအာကုတလဝိဘေဥပိ္ခာတန္တိရဏစိတ်နဲ့နေတယ်ဆိုတော့အာကုတလဝိဘေဥတီတင့်နဲ့နေတဲ့အပယ်လေးပုံသားတို့ရဲ့ပဋိတန်တွေစိတ်သည်ဟိတ်ဘနပါနဲ့ရှင်လေဟိတ်၃ပါအာဟိစိတ်ပါဆိုမှရှင်ဘဲဟိတ်တပါးမှမရှိဒါကြောင့်အပယ်လေးပုံသားကိုလည်းပုထုဇဉ်ခေါ်တယ် အပယ်လေးပုံသားသည်ပုရုဇေလို့ခေါ်ပေမဲ့သူ့ရဲ့အရှိမသူတို့ရဲ့ပဋိသင်္ဍေစိတ်ကိုဝိသေသနာတက်လိုက်တော့အာဟေဟုတ်လားဒါကြောင့်အပယ်လေးပုံသားတွေကိုဒုက္ခတိအာဟေပုတ်ကိုလို့ခေါ်တယ်ဟုတ်လားဒုက္ခတိဘုံတွေမှာဖြစ်ပါတယ်တဲ့ဒုက္ခတိဘုံတော့ရောက်တယ်ဆိုတော့ဒုက္ခတိမှာဘယ်ဘုံဘယ်ဘုံရောက်လဲဆိုရင်လေတဲ့နော်လူဘုံတွေနဲ့ပြည်6ထက်တွေဗြဟ္မဘုံ20ဆိုပြီးတော့ဒါနာဒုက္ခတိတွေမဟုတ်လား32ဘုံကိုလေနှစ်ပိုင်းပိုင်းလိုက်ရင်ဒုက္ခတိက4ဘုံဆိုရင်ဒုက္ခတိက28ဘုံဟုတ်လားယင်ဟုတ်လားဒုက္ခတိ28ဘုံကိုကြည့်ရင်ကာမဒုက္ခတိက9ဘုံဗြဟ္မဘုံက20ကာမဒုက္ခတိ9ဘုံအမျိုးအစားထက်ခွဲတော့လူတွေနဲ့တည်းမဟုတ်လားလူတွေနဲ့တည်းတဲမှာမှထက်ခွဲရင်လူကျိုးလူကန်းနဲ့ကျိုးနဲ့ကန်းရှိမယ်လူကောင်းနဲ့ကောင်းထက်ရှိမယ်ဗြဟ္မဆိုတော့ဗြဟ္မအကောင်းကြီးပဲဒါကြောင့်လူရဲ့နဲ့ကေမြမာရဲ့လို့သူကတိကိုခွဲတဲ့နေရာမှာလူတွေနဲ့တည်ဖြစ်တော်လေတဲ့ပဋိတန်တွေအခိုက်သေးကကျိုးကန်စွန့်အားလာတဲ့ဟလာအာဟိတ်ကုတလဝိပက်ဥပိ္ခာတန်တီရဏစိတ်နဲ့ပဋိတန်တွေနေတဲ့လူကျိုးလူကန်နဲ့ကျိုးနဲ့ကန်းတွေရောမရှိဘူးလားအဲ့ဒီပုထုဇဉ်တွေကိုတော့သူကတိအာဟိတ်ပုပ်ကိုလို့သုံးမယ်ဟုတ်ပြီနော်လူကောင်းနဲ့ကောင်းတွေရှိကြမယ်လူကောင်းနဲ့ကောင်းတွေတဲမှာမှပဋိသင်္ဍေစိတ်ကိုကမဟာဝိပက်ညာနာဝိပယုတ်စိတ်နဲ့နေတဲ့ဒွိဟိတ်ပုံကိုတွေရောမရှိဘူးလားလူတွေနဲ့တွေမှာမှမဟာဝိပက်ညာနာတံပြုတ်စိတ်၄ပါးရဲ့ရူပဝိပက်အရူပဝိပက်စိတ်နဲ့နေတဲ့တိဟိတ်ပုံကိုတွေရောမရှိဘူးလားဒါဆိုရင်တဲ့လောဘဒေါသမောဟမပယ်ရသေးတဲ့လုံးဝလုံးဝမပယ်ရသေးတဲ့ပုထုဇဉ်ပုဂ္ဂိုလ်ကိုအမျိုးအစားခွဲ၄ယောက်ထွက်လာမယ်အဲ့ဒီ၄ယောက်ဒီအပယ်၄ဘုံသားတို့လည်းဖြစ်မယ်သူဂတိဘုံမှာလူတွေနဲ့တည်းလည်းဖြစ်မယ်မြမာတွေလည်းဖြစ်ကြမယ်လူတွေနဲ့တည်းထဲမှာနှစ်စားထက်ကွဲမယ်လူကျိုးလူကန်းနဲ့ကျိုးနဲ့ကန်းတွေကိုသူဂတိအားဟဲ့လူကောင်းနဲ့ကောင်းနေမှာတော့ဒွိရိတ်လည်းရှိမယ်တိဟိတ်လည်းရှိမယ်ဗြဟ္မာဆိုတာဘယ်ထဲပါမလဲဗြဟ္မာပုထုဇဉ်ဆိုရင်တိဟိတ်ထဲပဲပါမယ်အဲ့ဒီလိုအာဟိတ်ပုဂ္ဂိုလ်တွေဒွိဟိတ်ပုဂ္ဂိုလ်တွေတိဟိတ်ပုဂ္ဂိုလ်ရေလို့ပုထုဇဉ်ပုဂ္ဂိုလ်တွေကိုခွဲကြတာဘယ်ဘောမူတီခွဲလဲဆိုရင်ပဋိတန်တဲ့စိတ်ကိုမူတီခွဲတာရှင်းပြီနော်ဒါဆိုရင်လောဘဒေါသမောဟလုံးဝမပယ်ရသေးတဲ့ပုထုဇဉ်ပုဂ္ဂိုလ်သည်၄ယောက်ထက်ကွဲမယ်ဘယ်ပုဂ္ဂိုလ်တွေလဲဆိုရင်ဒုက္ခတိအာဟိတ်ပုဂ္ဂိုလ်သူဂတိအာဟိတ်ပုဂ္ဂိုလ်ဒွိဟိတ်ပုဂ္ဂိုလ်တိဟိတ်ဒွိဟိတ်တို့တိဟိတ်တို့ဆိုရင်သူဂတိတွေဒုက္ခတိတွေထည့်ပေးစရာမလို့ understood သိရမယ်ဒွိဟိတ်နဲ့တိဟိတ်ဟဲ့ဆိုရင်သူဂတိကြီးပဲလို့သိရမယ်ဟုတ်ပြီနော်အာဟိတ်ဆိုရင်နော်အာဟိတ်မှာနှစ်စားရှိတယ်ဒုက္ခတိအာဟိတ်သူဂတိအာဟိတ်ရှိတဲ့အတွက်ကြောင့်အာဟိတ်ပုဂ္ဂိုလ်ဆိုရင်နော်ဒုက္ခတိနဲ့သူဂတိခွဲရတယ်ဒွိဟိတ်နဲ့တိဟိတ်ဆိုရင်ခွဲစရာမလိုဘူးရှင်းလားရှင်းတယ်เนาะအဲ့ဒီတဲ့ထပ်ရှင်းအောင်နည်းနည်းပြောဦးမယ်အဲ့ဒါစာမေးပွဲအတွက်အထောက်အကူဖြစ်လိမ့်မယ်ဒါကြောင့်ကျမတို့ဓမ္မမိတ်ဆွေတို့နည်းနည်းလေးပြန်ကြည့်ရအောင်ဘုံမိုင်းပြန်သွားမယ်เนาะဘုံမိုင်းပြန်သွားခြင်းလို့အဲ့ဒီဘုံမိုင်းသွားတာဒီမှာအတွက်အထောက်အကူဖြစ်တော့မယ်ဘုံပိုင်းမှာ32ဘုံ32ဘုံသားတို့ရဲ့ပဋိသင်္ဍေပေါင်းဘယ်လောက်ရှိလဲမှန်အောင်ဖြေမှန်အောင်ဖြေ32ဘုံသားတို့ရဲ့ပဋိသင်္ဍေပေါင်းမိမြရှိသနည်း20 19လို့ဖြေအမှတ်လျှော့ပြီเนาะ32ဘုံမှာပဋိသင်္ဍေပေါင်းသည်20ရှိတယ်အဲ့ဒီ20ကိုအမျိုးအစားခွဲလိုက်လို့ရှိရင်ဟလာနံပဋိသင်္ဍေက19ပါးရေယုတ်ပဋိသင်္ဍေက2ပါးရေဟုတ်ပါလားဟုတ်တယ်เนาะယုတ်ပဋိသင်္ဍေဆိုတာအတိညတ်ဘုံသားတို့ဒီဇီဝိတနဝကကလက်ယုတ်နဲ့နေရေအဲ့ဒါဒီယုတ်ပဋိသင်္ဍေနံပဋိသင်္ဍေပေါင်းဒီ19ပါးနံပဋိသင်္ဍေ19ပါးကိုအမျိုးအစားခွဲတော့အာကုတလဝိဘဥပိ္ခာတန္တိရဏစိတ်က2ပါးအာဟိတ်ကုတလဝိဘဥပိ္ခာတန္တိရဏစိတ်ကတပါမဟာဝိဘညာနာဝိပယုစိတ်က၄ပါမဟာဝိဘညာနာတံပယုစိတ်က၄ပါရူပဝိဘစိတ်က၅ပါအရူပဝိဘစိတ်က၄ပါဆိုပြီးတော့ပဋိသင်္ဍေစိတ်19ပါမရှိဘူးလား ကျမနေနေလိုက်ပြန်စဉ်းစားတာအကုသလဝိဘေဥပေက္ခတန္တိရဏဆိုတာဒီအပယ်လေးပုံသားတို့ရဲ့ပဋိတန္တိဘုံစုတိစိတ်ဟုတ်ဘူးလားဒါကြောင့်အပယ်လေးပုံသားတို့ဒီအကုသလဝိဘေဥပေက္ခတန္တိရဏစိတ်နဲ့ပဋိတန္တိနေတော့ဟိတ်မရှိတဲ့အတွဲကြောင့်အာဟိတ်အပယ်လေးပုံဒီဟူသောဒုက္ခရီဘုံမှာဖြစ်တဲ့အတွဲကြောင့်အာကုတလဝိဘက်ဥပိ္ပခတန္တိရဏစိတ်တပါးကိုဘလို့သုံးလဲဆိုရင်ဒုက္ခတိအာဟိတ်ပုဂ္ဂိုလ်လို့နေတယ်ဟုတ်လားအပယ်လေးပုံဒီဟူသောအပယ်လေးပုံမှာလဲကြာရောက်တယ်အာကုတလဝိဘက်ဥပိ္ပခတန္တိရဏစိတ်နဲ့ပဋိတန္တိနေတဲ့ပုဂ္ဂိုလ်တွေကိုဘလို့သုံးလဲဒုက္ခတိအာဟိပုဂ္ဂိုလ်လို့သုံးတယ်အပယ်လေးပုံဒီဟူသောဒုက္ခတိဘုံမှာဖြစ်တယ်ဟိတ်လုံးဝမရှိတဲ့အကုသလဝိဘယ်ဥပိ္ပခတန္တိရဏစိတ်နဲ့လေနေတဲ့အပယ်လေးပုံသားများကိုဒုက္ခတိအာဟိပုဂ္ဂိုလ်လို့ခေါ်တယ်ရှင်းမလား